မရီယာမြို့နယ်ဝေါ်စုကြီးရွာကစပေးရှောင်တွေခိုလုံးတွေနဲ့ဘုံကြောင်းကိုစစ်တပ်ဖက်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့လူတဒါဇင်တဲ့မင်းနဲ့တိဆုံပြီးလူ20ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီကြောင်းရန်ကုန်ကတရင်ပေးပို့ထားတာကိုတော့ကျွန်တော်ကပဲစစ်ပြီးသင်ပြပါမယ်ခင်ဗျာ။
မရီယာမြို့အနောက်ဖက်9မိုင်အကွာမှာရှိတဲ့စပေးရှောင်တွေခိုလုံးနေတဲ့ဝေါ်စုကြီးရွာကဝေါ်ဖုံးကြီးကျောင်းကိုအောက်တိုဘာ17ရက်မွန်းလွဲတနင်္ဂနွေမှာစစ်တပ်ကလေကြောင်းကဘုံကျဲတက်ခတ်ခဲ့လို့လူ15ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးတဲ့အထင်းမှာတန်ဃာတော်တွေအပြင်ကလေးငယ်တွေလည်းပါဝင်နေတာဖြစ်ပြီးအခုတော့စပေးရှောင်တွေကိုဘေးကင်းလုံခြုံတဲ့နေရာတွေရွှေ့ပြောင်းပေးနေတယ်လို့လေကြောင်းတက်ခတ်မှုဖြစ်စဉ်နေရာမှာရှိနေတဲ့မရီယာဒေသခံတယောက်ကအခုလိုပြောပါတယ
်။ဘုံကြီးကျောင်းစစ်ဆောင်စခန်းပေါ့နော်အဲ့ဒီမှာလာပြီးပြေးသွားတော့ဗျအဲသေဆုံးက7ရက်ပေါ့နော်ကျွန်တော်လောလောဆယ်ဆယ်ဒီအချက်လက်ကောက်ရတော့7ရက်ရှိသွားပြီပေါ့အကုန်လုံးတော့ကျွန်တော်လိုက်မကောက်အောင်ကြီးဗျတန်ကတော့3ပါးပေါက်လာတယ်ဗျဒီသေကုဒ်ကမှုခံယူနေစဉ်ချိန်တင်းမှာပဲအဲ့လို3ရက်ထက်သေးတယ်လို့ကျွန်တော်တို့သတင်းတော့ထက်ရတယ်ဗျအဲ့ဒီသေဆုံး3ရက်ကိုတော့ကျွန်တော်တို့သွားပြီးတော့မကြည့်ရသေးဘူးဗျာကျွန်တော်တို့လူနာတွေကများတော့ကြတော့လေနေရာတွေကလည်းပြန်ပြင်းနေဆိုတော့ကျွန်တော်တို့သွားရင်းလာရင်းနဲ့ဒီအဲ့လိုပြေလို့ဟိုပါပေါ့ဒဏ်ရာရတော့ကျွန်တော်တို့ဟိုပါပေါ့လူကြီးကျေးဇူးတော်ကျွန်တော်တို့ဒဏ်ရာရတာပေါ့နော်အဲဆိုတော့အဲ့မှာရှိတဲ့ဒီစစ်ချောင်းလေးကိုကျွန်တော်တို့ဟိုပါတော့တခြားတဲ့နေရာကြီးတော့ရွှေ့ပြောင်းထားတယ်ဗျဟိုလုံလုံတဲ့နေရာလေးပေါ့နော်ခြိကိုက်တဲ့နေရာလေးကတော့ကျွန်တော်တို့ကဟိုသူဒီကျွန်တော်တို့ဘက်ကဟိုရှိတဲ့စေကန်လေးမှာပေါ့နော်အဲ့မှာလိုက်ပြီးတော့ကျွန်တော်တို့ဟိုပို့ထားတယ်ပေါ့တနေရာထဲမှာကျတော့စေကန်ကအစ်မပြေတဲ့ဆောင်ပါလေ
လီကျောင်းကတက်ခိုက်ခံရတဲ့ဝေါ်စုကြီးရွာနဲ့နှစ်မိုင်ကျော်မှာစစ်တပ်စစ်ကြောင်းရှိပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲလီကျောင်းကတက်ခိုက်တာအပြင်လက်လက်ချီနဲ့ပြစ်ခတ်တာအဝေးထိန် drone တွေနဲ့ဘုံသီးတွေလည်းပြစ်ချတယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးတဲ့ထဲမှာအသက်17နှစ်အရွယ်ကလေးငယ်တယောက်ပါဝင်ပြီးတော့တနှစ်အရွယ်ကလေးငယ်နှစ်ဦးထက်မနည်းလဲဒဏ်ရာရရှိခဲ့ပါတယ်။အခုလိုမရေယာမြို့နယ်တွေကလေကြောင်းတက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်မှုတစုံတရာမရှိသေးပါဘူး။မွန်လွဲပိုင်းဝေါ်စုကျေးရွာတက်ခိုက်ခံပြီးတဲ့နောက်ညနေပိုင်းမှာဆိုရင်လည်းမရီယာနောက်ချမ်းကကြေးရွာတွေကိုစစ်တပ်ကနောက်ထပ်လေကြောင်းတိုက်ခိုက်မှုဆက်လုပ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။နောက်ထပ်ကြေးနေတာအဲ့ဘက်ဖြစ်ဖို့များတယ်ရာခိုင်နှုန်းများတယ်။တလုံးကြေးလိုက်ပြီခုတလုံးထက်ကြေးနေပြီ။ခုတစ်ကြိမ်ကြေးနေပြီ။လိန်လိုင်းတက်လာပြီ။နှစ်ကြိမ်ရှိပါခုနကတစ်ကြိမ်ခုတစ်ကြိမ်နှစ်ကြိမ်။ခုကအဲ့တနေရာနဲ့တနေရာဖြစ်လို့ပြည့်ကြခတ်ကြတယ်ဆိုတော့တိတ်တော့မဆန်းဘူးကြီးခုကမဆိုင်နေနေရာကြီးအဲ့လိုကြီးဖြစ်နေတာ
။အောက်တိုဘာ10ရက်ကလည်းအခုလေကြောင်းတိုက်ခိုက်ခံရတဲ့ဝေါ်စုကြေးရွာနဲ့ဘေးချင်းကပ်မှာရှိတဲ့ဝန်စုကြီးရွာကနေအိမ်တွေလဲမိရှုခံခဲ့ရပြီးမိရှုခံရတဲ့နေအိမ်အရေအတွက်အတိအကျမသိရှိရသေးဘူးလို့ဒေသခံတွေကပြောပါတယ်။မရေယာမြို့နယ်နေရာအတော်များများကိုကာကွယ်ရေးတပ်ဖွဲ့တွေကတိမ့်ပိုက်ထိ ंछ ုတ်ထားသလိုစစ်တပ်ကလည်းအင်အားတိုးပြီးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတာဖြစ်ပြီးတော့စစ်ရေးတင်းမာနေတာဖြစ်ပါတယ်များ။